အမျိုးဘာသာတာသနာစောင့်ရှောက်ရေးအဖွဲ့မဘာသာအနေနဲ့တန်ခါအဖွဲ့အစည်းမဟုတ်တာကြောင့်နောက်ပိုင်းတစုံတရာသောပြဿနာအရှုပ်ရှင်ရှိလာမယ်ဆိုရင်ကျူးလွန်တဲ့အတိုင်းတည်ဆဲဥပဒေပုံမှန်နဲ့အရေးယူဆောင်ရွက်သွားမယ်လို့တာသနာရေးဝန်ကြီးဌာနကသတိပေးလိုက်ပါတယ်။မြည်သည့်ယဟန်မဆိုအမုံစကားဒါမှမဟုတ်နိုင်ငံအတွင်းတည်ငြိမ်အေးချမ်းရေးကိုထိပါတဲ့ပြောဆိုဟောပြောမှုတွေရှိခဲ့ရင်တည်ဆဲဥပဒေတိုင်းအရေးယူမယ်လို့ပြောသွားတာဖြစ်ပါတယ်။ရန်ကုန်မြို့ကဘာအေးကုန်းကြီးဝိဇယမင်္ဂလာဓမ္မတပည့်မှကျင်းပတဲ့နိုင်ငံတော်တန်ခါမဟာနာယကမဟာနာအစည်းအဝေးပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်
။ရန်ကုန်မြို့ကဘာအေးကုန်းကြီးဝိဇယမင်္ဂလာဓမ္မတပည့်မှကျင်းပတဲ့နိုင်ငံတော်တန်ခါမဟာနာယကမဟာနာအစည်းအဝေးပွဲကိုနှစ်ရက်တာကျင်းပတာမှာမဘာသာအဖွဲ့နဲ့ပတ်သက်ပြီးအစည်းအဝေးပထမနေ့မှာကြားပြတ်အစီအစဉ်အနေနဲ့ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးမှုမှာပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်တန်ခါမဟာနာယကမဟာနာကမဘာသာအဖွဲ့အပေါ်ထုတ်ပြန်ထားတဲ့အချက်ကိုပဲဆွေးနွေးသဘောတူခဲ့တယ်လို့ပြောကြပါတယ်။ဘယ်ပိုင်းဘယ်လိုဆွေးနွေးခဲ့ရဲဆိုတာကိုတော့အတိအလင်းပြောဆိုခြင်းမရှိပါဘူး။အမျိုးဘာသာတာသနာဆောင်လျှောက်ရေးမဘာသာအဖွဲ့ဟာတန်ခါအစည်းအဝေးရဲ့အခြေခံစီမင်းလှုပ်ထုံးလုပ်ပြီးတန်ခါနာယကလက်ဆွဲညွန့်ကြောလှော်ရီနဲ့အညီဖွဲ့စည်းထားတဲ့အဖွဲ့မဟုတ်တဲ့အကြောင်းနဲ့ဂိုင်းမောင်းဆောင်တန်ခါညီလာခင်ကနေပေါက်ဖွားလာတဲ့အဖွဲ့မဟုတ်တဲ့အကြောင်းဒါကြောင့်ဘဲဂိုင်းမောင်းဆောင်အစည်းအဝေးကမှမဘာသာအဖွဲ့ကိုအသိအမှတ်ပြုတာတတိတီပေါက်ဖွားစေတာမရှိတဲ့အပြင်မဘာသာဆိုတဲ့အတုံးအနှုံးကိုတော့ခေါ်ဝေါ်တုံးဆွဲခဲ့တာမရှိခဲ့တဲ့အကြောင်းနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကထုတ်ပြန်ကြေညာထားပါတယ်။သတ္တနာရေးဝန်ကြီးသူရဦးအောင်ကတော့မဘာသာအဖွဲ့အနေနဲ့ဘာသာရေးအခြေခံပြီးလူမှုရေးအဖြစ်ရည်တည်မယ်ဆိုရင်တပားသူအခြားသောဘာသာအခြားသောလူပုဂ္ဂိုလ်နိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုမထိခိုက်စေတဲ့အမျိုးဘာသာတာသနာဆောင်ရွက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်မယ်ဆိုရင်လက်ကမ်းကြိုဆိုမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဘာသာတစ်ခုနဲ့တစ်ခုအကြားအမုန်းစကားတွေပြောဆိုမှုတွေသွေးကွဲစီကောင်ဝါဒဖြန့်ချီမှုတွေလှုပ်ဆောင်လာမယ်ဆိုရင်တော့ယဟန်ပုဂ္ဂိုလ်ကိုပဲဖြစ်ဖြစ်လူပုဂ္ဂိုလ်ကိုပဲဖြစ်ဖြစ်တားဆီးထိမ့်သိမ့်မှမှာဖြစ်ပြီးလိုအပ်ရင်တည်စေဥပဒေအတိုင်းအရေးယူမယ်လို့လည်းပြောဆိုလိုက်ပါတယ်။မဘာသာအနေနဲ့တန်ခါအဖွဲ့အစည်းမဟုတ်တာကြောင့်နောက်ပိုင်းတစုံတရာသောပြဿနာအရှုပ်ရှင်းရှိလာမယ်။အမုန်းစကားတွေဖြန့်ဝေနေမယ်ဆိုရင်ကျူးလွန်တဲ့အတိုင်းတည်စေဥပဒေအရေးယူဆောင်ရွက်သွားမယ်လို့သာသနာ့ဝန်ကြီးဌာနကညွှန်ကြားရေးမှူးဦးထွန်းညွန့်ကပြောဆိုလိုက်ပါတယ
်။ကျွန်တော်တို့စီကတရားဝင်ထုတ်ပြန်ပြီးလို့ရှင်တင်ပြပြီးတော့ခွင့်ပြုချက်ရယူကြတယ်ဆိုလို့မဟုတ်ဘူး။အဲ့ဒီပြန်တန်ခါအဖွဲ့အစည်းအခြေခံစီရင်များနဲ့လေမကိတ်ဘူးကျွန်တော်တို့အနေနဲ့ကတော့မဘာသာအဖွဲ့ဟာကျွန်တော်တို့တန်ခါဖွဲ့စည်းအခြေခံစီမံလုပ်ထုံးညီညာနဲ့ကိတ်ရခြင်းမရှိပါဘူးလို့တရားဝင်ထုတ်ပြန်ကြေညာပြီးဖြစ်ပါတယ်ကြံကိစ္စများကတော့လက်ရှိတည်ဆဲဥပဒေအရပဲဖြစ်ပါတယ
်ဒီပြင်ဝင်းကြီးသူရဦးအောင်ကိုကလည်းလက်ရှိတရားဥပဒေစိုးမိုးနေမှုအားနည်းနေမှုကြောင့်သာအမှုတွေပေါ်ပေါက်မှုအားနည်းနေတာဖြစ်ကြောင်းတကယ်လို့တရားဥပဒေသာစိုးမိုးလာခဲ့ရင်ဘယ်ပုဂ္ဂိုလ်မဆိုဥပဒေနဲ့မညီခဲ့တာတွေရှိရင်ဖော်ထုတ်အရေးယူသွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်သူတော်ကလေးဒီကလေးပေါ့ရောက်စုံကသူတော်အားနည်းနေလို့သူရောက်စုံအားကောင်းဒီဆောင်နေတဲ့ခြေကလေးသူကိစ္စလေးတွေမှာဥပက္ခာတာရှိပါတယ်အဲ့တော့တရားဥပဒေစိုးမိုးအားကောင်းလာတဲ့ခါဒါရီယာအရရပြီပြီပုဂ္ဂိုလ်ဆိုသူကျူးလွန်နေတဲ့ဥပ္ပစ္စရိကအခိုင်အမာတိုင်ကြားလာမှုတွေရှိလာခဲ့လို့ရှိတယ်။ကျန်တဲ့ပုဂ္ဂိုလ်ကြီးရပါတယ်။ရာဇမှုနဲ့ပတ်သက်လို့ရှိတော့တိုင်ပါမရှိပါဘူး။ပြီပြီရန်တာနေရှိတယ်။ဒါကတော့ဒါရဝရရရပြီစုပွေးကိုကြည့်ကြိုက်စီတဲ့နော်အံရရှိစီတဲ့ကျိုးဆိုမှုပုံပြမှုများပြုလုပ်လို့ရှိတယ်။တိုင်ကြားရင်တော့ဆရာတော်ဆိုပေမယ့်ရှိရင်အဲဒါကမှလည်းကနေသက်ဆိုင်တန်ခါဝိဇ္ဇာတွေ့ပြီးတောင်းပြပါသူမစီစီကြီးတော့ဖြစ်ပ
ါမဘာသာအဖွဲ့တွေကအချို့ဟာအမုန်းစကားဖြန့်ဝေတာမျိုးရှိခဲ့တယ်လို့လည်းသာသနာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။နိုင်ငံတော်မဟာတန်ခါနာယကမဟာနာရှိပြီးသားမို့မဘာသာအဖွဲ့ရှိစရာမလိုဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောဆိုပြီးတဲ့နောက်မဘာသာအဖွဲ့စည်းနဲ့အစိုးရအကြားတင်းမာမှုတွေရှိခဲ့တာပါ။မဘာသာအနေနဲ့တန်ခါအဖွဲ့စည်းမဟုတ်တော့ဘူးလို့မဟာနာကကြေညာခဲ့တဲ့နောက်တော့မဘာသာအဖွဲ့စည်းကိုအရက်ဖက်ဆိုင်ရာတည်ဆဲဥပဒေနဲ့ကင်တွယ်သွားမယ်လို့အာဏာပိုင်တွေဘက်ကပြောဆိုလာတာဖြစ်ပါတယ်ရှင်။